မြန်မာနိုင်ငံနေရာအနှံ့ပြားကနေပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာလာရောက်လှုပ်လှုပ်ကင်နေကြတဲ့ဗုဒ္ဓဘာသာဝင်မွန်ကရင်ပအုပလောင်ရှမ်းစတဲ့တိုင်းရင်းသားတွေဟာချင်းမိုင်မြို့ကမြန်မာဖုံးတော်ကြီးကျောင်းဖြစ်တဲ့ဝတ်ဆိုင်မွန်မြန်မာဖုံးတော်ကြီးကျောင်းမှာဒီကနေ့မနေ့ပိုင်းကစလို့လာရောက်အလှဒါနကောင်းမှုကုသိုလ်တွေပြုခဲ့ကြတာပါဝါကျွပွဲစီမီပူဇော်ပွဲကိုလာရောက်ပါဝင်ခဲ့သူတဦးဖြစ်တဲ့ပလောင်လူငယ်ဆိုင်းအိုင်နောက်ကတော့ပလောင်ရိုးရာဒလိထုံးစံမပြောက်ပြဲ့အောင်ချင်းမိုင်မျိုးရောက်ပလောင်လူမျိုးတွေစူးစီးပြီးလာရောက်ကုသိုလ်ယူခဲ့တဲ့အကြောင်းအခုလိုပြောဆိုပါတယ
်ဒလိထုံးစံယူအာမာတွေရောကျွန်တော်တို့ဒီနေဒေတာတွေမှာရောအဲ့လိုမျိုးရှိပါတယ်နေ့စနေတိုင်းဝါဆူဒရင်ချုတ်တထိန်အဲ့လိုမျိုးနေ့စနေတိုင်းကျင်းပါပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီချိတာထိုင်းနိုင်ငံမှာဒီချင်းမိုင်မှာရောက်နေတဲ့အချိန်နဲ့ကျွန်တော်တို့ရိုးရာဒလိထုံးတန်းစင်လာအရာပေါ့နေ့စနေတိုင်းကိုရရရဝုဆုံလေးနဲ့လူအတန်းနဲ့လာရောက်လူတန်းချင်းဖြစ်ပါတယ
်ထိုင်းနိုင်ငံမှာထိုင်းဘီရင်ကြီးနှက်ရွာဆန်ခဲ့တဲ့အော်တိုဘာလ23ရက်နေ့ကစလို့ရက်30အတွင်းပျော်ပွဲရွှင်ပွဲတွေတီးမုတ်ကကုန်ပျော်ပါတာတွေမလုပ်ဖို့အမိန့်ထုတ်ထားပါတယ်ဒါကြောင့်တိုင်းရင်သားရိုးရာအတီးမုတ်ကတွေနဲ့မကျင်းပတော့ပဲအလှဒါနသာပြုကြပါတယ်ဒီညပိုင်းမှာထိုင်းဘီရင်မင်းမြတ်နှက်ရွာဆန်သွားတဲ့အပေါ်ရည်စူးပြီးဗုဒ္ဓဘာသာဝင်မြန်မာတိုင်းရင်သားတွေစုပေါင်းပြီးအထမ်းရွတ်ဖက်ပူဇော်ကြမယ်လို့လဲဝတ်ဆိုင်မွန်မြမဖုံးတော်ကြီးเจ้าမှာဥဆောင်ပါဝင်နေသူကိုပန်းစိန်ကပြောပါတယ
်ဒီနှစ်ကကျွန်တော်တို့ရဲ့နှစ်တူနှစ်မြတ်တစ်မြစ်တစ်နှစ်ဆိုတာကဘယ်လိုလဲဆိုတော့ဒီနှစ်ကျွန်တော်တို့ထိုင်းနိုင်ငံဘီရင်ကြီးရဲ့လက်အောက်မှာပေါ့ကျွန်တော်တို့ခိုးလုံခဲ့တာနှစ်ပေါင်းများစွာဒီနှစ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့စိတ်မကောင်းစရာဆိုတော့ဘီရင်မင်းမြတ်ကြီးကကံတော်ကုန်လို့နှက်ရွာဆန်သွားတာကိုကြားခဲ့ရတော့လဲဒါကျွန်တော်တို့မြမပြည်သူပြည်သားတွေလည်းစိတ်မကောင်းဖြစ်မိတာအမှန်ပဲဒါကြောင့်ဒီကနေ့ဒီဘော်ဒီပင်အောက်မှာရုပ်ဖတ်ပူဇော်မဲ့ပဋ္ဌာန်းပွဲကြီးကိုပေါ့ဘုရင်မင်းမြတ်ကိုလည်းရည်စူးပြီးတော့ကျွန်တော်တို့ကုသဒါနလုပ်ပေးတာလည်းဖြစ်တယ်
။ဝတ်ဆိုင်မို့မြမဖုံးတော်ကြီးကျောင်းဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတည်ရှိနေတာနှစ်ပေါင်း400ကျော်ရှိပြီဖြစ်ပါတယ်။ချင်းမိုင်မြို့ကိုရောက်ရှိနေကြတဲ့မြမရွှေပြောင်းအလုံသမားတွေကလည်းယာဒီအလိုက်ယဟန်းခံရှင်ပြူတာတွေဝါဇိုတင်ငန်းကတ်တာတွေကထိန်ပွဲကျင်းပတာတွေကိုနှစ်စဉ်ရိုးရာမပြတ်ဒီကျောင်းမှာပဲကျင်းပနေကြတာဖြစ်ပါတယ်ခင်ဗျာ။